မြန်မာနိုင်ငံဟာဓာတ်တုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတ်တုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကအင်ကာနေ့မှာပြောဆိုလိုက်ပါတယ
်မြန်မာ never has a ambition to be a possessor of chemical weapons
မြန်မာနိုင်ငံမှာဓာတ်တုလက်နက်တွေဆက်လက်တူလောင်ထားနိုင်တယ်။နောက် CWC လို့ခေါ်တဲ့ဓာတ်တုလက်နက်ပိတ်ပင်တားဆီးရေးစာချုပ်ကိုလိုက်နာမှုရှိရလားဆိုတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အမေရိကန်ဘက်ကတင်းလာနေမှာပြောဆိုလိုက်တဲ့အချက်ကိုတန်အမတ်ကြီးကလည်းတုံ့ပြန်သွားပါတယ်။မြန်မာဟာဓာတ်တုလက်နက်ပိတ်ပင်တားဆီးရေးစာချုပ် CWC ကိုအခိုင်အမာလိုက်နာဖို့ပိုင်ဖြတ်ထားတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံဖြစ်တာနဲ့အညီစာချုပ်ပါကန့်သတ်ချက်တွေကိုတင်းကျပ်စွာလိုက်နာတဲ့အကြောင်းဓာတ်တုလက်နက်ပိုင်ဆိုင်ဖို့ရည်ရွယ်ချက်မရှိသလိုစာချုပ်နဲ့အညီဆောင်ရွက်ချက်တွေကိုလည်းအမြင့်ဆုံးအလေးထားဆောင်ရွက်တယ်ဆိုတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကလည်းလိုအပ်သလိုဆောင်ရွက်ဖို့မြန်မာအစိုးရဘက်ကအသေးအချာဆောင်ရွက်နေသလိုပဲစိုးရိမ်မကင်းဖြစ်မှုတွေကိုလည်းဖြေရှင်းဆောင်ရွက်ဖို့စံတရှိသလိုအဆင်သင့်လည်းရှိတယ်လို့တမ္မတ်ကြီးကပြောပါတယ်ဓာတ်တုလက်နက်ရောနျူကလ িয়ার ဇီဝလက်နက်တွေထုတ်လုပ်ဖို့ရောတက်မရော်မှာရည်မှန်းချက်မရှိဘူးလို့လည်းတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတင်းနှလာနေမှာ VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကထောက်ပြထားတဲ့1980ကာလတုန်းကမြန်မာနိုင်ငံရဲ့ဓာတ်တုလက်နက်စက်ရုံနဲ့ပတ်သက်လို့တော့သူ့အနေနဲ့သိထားတာမရှိဘူးလို့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရကပြောပါတယ်။